မြန်မာနိုင်ငံဟာငရင်ရဲဝင်းတန်းမှာရှိတဲ့ဒေသမှုငရင်အန္တရာယ်ကအချိန်မရွေးကြာရောက်နိုင်ပါတယ်ဒီအထက်မှာလူနေထူးထပ်တဲ့ရန်ကုန်မြို့ရဲ့အန္တရာယ်ကြာရောက်နိုင်တဲ့အနေအထားကိုသိရအောင်မြန်မာနိုင်ငံမြင်းငရင်ကော်မတီကအထွေထွေအထွန်းရေးမှူးဦးသူရအောင်ကိုမေးမြန်းပြီးတင်ပြပေးပါပါရန်ကုန်မြို့ပြုပြင်ပြောင်းလဲရေးအတွက်ဆောက်လုပ်ရေးလုပ်ငန်းတွေတိုးပြီးလှုပ်လာနေချိန်မှာလူနေအဆောက်အဦတွေနဲ့ဂုံးကြော်တံတားတွေဆောက်လုပ်နေတယ်လို့လမ်းတွေပြုပြင်တိုးချဲ့တာနဲ့နောက်မှာမြောက်ရထားလမ်းတွေကိုပါဆောက်လုပ်ဖို့အတွက်အစီအစဉ်တွေရှိနေပါတယ်ဒီလိုဆောက်လုပ်ရေးလုပ်ငန်းတွေအများအပြားတိုးလာမယ်ရန်ကုန်အတွက်ငရင်အနေနဲ့ပတ်သက်ပြီးဘယ်အတိုင်းတာထိလုံခြုံစိတ်ချမှုရှိနိုင်ပါသလဲ
။မြောက်ရထားလမ်းတွေပါတွေကတော့လက်ရှိမှာပဲမစနိုင်ဘူးဒီကစီမံချက်တွေမှာ2040ဒီပဲရှိတာဆိုတော့အဲ့ဒီအမျိုး infrastructure တွေကတော့ကျွန်တော်စီမံရေးရကြီးတာပေါ့လာမဲ့ urban development plan ထဲမှာတော့ရှိသေးတယ်ဒါပေမဲ့အဲ့ဒါတွေကတော်တော်လေးကြာအောင်လက်ရှိ infrastructure တွေကတော့ land တွေပါတွေကိုအဓိကချဲ့တာတို့တချို့တံတားတွေစောင့်နေတာတို့နောက်ပဲမြေထားလမ်းတွေပါတွေကိုကျွန်တော်တို့ upgrade လုပ်မှာတို့လုပ်နေတာများတာပေါ့အဲ့ဒါနဲ့ပတ်သက်ပြီးရန်ကုန်မြို့ကဘယ်လောက်ထိလုံခြုံစေချာမှုရှိနိုင်မလဲဆိုတာပြောရတာတော့နည်းနည်းလေးတော့ခက်တယ်အခုချိန်ကြီးကတော့ကျွန်တော်တို့မှာပြည်စုံကောင်းမွန်တဲ့သုတေသနရလက်တွေကအများကြီးမရှိဘူးပေါ့နော်ရှိတာကဥမာငလျင်ဇုံပေါ့ငလျင်လူစိတ်ကြတဲ့မြေပုံရှိတယ်မြေပုံကြီးမှရှိတယ်နောက်ငလျင်တန်းခဏနောက်ခုကဖက်ဆက်ပေါ့အဲ့ဒါမှရှိတယ်ဒါပေမဲ့ကျွန်တော်တို့ဒီမှာ risk ပေါ့အခုငလျင်နဲ့ပတ်သက်ပြီးတော့ဖြစ်လာမယ်ဆိုလို့ရှိရင်ဘယ်ပိုင်းတွေကပို့ပြီးတော့ဘေးအန္တရာယ်ခံနိုင်ရမယ်ဆိုတဲ့ဟာမျိုးကကျွန်တော်တို့ဒီမှာကမရှိသေးဘူးပေါင်းမှုပြည်စုံနဲ့သုတေသနလုပ်ဖို့အများကြီးကြံနေသေးတယ်ပေါ့အဲ့ဒါတော့ကျွန်တော်တို့လိုအပ်နေပါသေးတယ
်ဟုတ်ကဲ့ပါရန်ကုန်မြို့ပေါ့နော်ဒီဘူမိပေဒအနေထားရချင်းအခုမြန်မာနိုင်ငံကဒီငလျင်ရဲဝင်းထဲမှာလည်းကြာနေတယ်။နောက်ဒီရန်ကုန်မြို့မှာဆော့ဆော့လိုမြောက်ရထားတွေမစနိုင်သေးပေမဲ့အဆောက်အဦတွေကစောင့်နေတယ်ပေါ့နော်။လူကြီးရတိုးလာတယ်။အဆောက်အဦတစ်တရာအမြင်စောင့်နေ။ဆိုတော့ဒီရန်ကုန်မြို့ရဲ့မြေအနေထားနဲ့ဘယ်နေရာဆိုလို့ရှင်ဒီငလျင်အတွက်အန္တရာယ်ပိုရှိနိုင်တယ်။ဘယ်နေရာတော့နည်းနည်းစိတ်ချရတဲ့အနေထားရှိတယ်။အဲ့ဒါလေးနည်းနည်းခွဲပြောပြပေးပါလားရှင
်။ဟုတ်ကဲ့။ဒါကြီးကျွန်တော်တို့ဟာဇမတ်အရာပေါ့။အဲ့ဒါကငလျင်တိုင်းလာမဲ့ဒီစင်မျိုးတက်ချက်ပြီးထုတ်ထားတဲ့ global blister assessment hazard map အဲရန်ကုန်မြို့ရဲ့အဲ့ဒါအရာဒီရေပုံရပြောရမယ်ဆိုလို့ရှိရင်ဥပမာရန်ကုန်မြို့ရဲ့အရှေ့ဘက်ကျမ်းနေဆိုအရှေ့တော်တော်များများတကုန်အရှေ့ပိုင်းတို့တကုန်မြောက်တို့နောက်တကုန်တောင်ပေါ့နောက်ပြီးတော့အဲ့ဘက်ကနေစောက်ဘက်လာလို့ရှိရင်တောင်ပလာ14ဒီပေါ့ပြောလို့ရှိရင်လည်းအနောက်ပိုင်းနေနဲ့ဆိုလို့ရှိရင်လှိုင်းမြစ်နဲ့ရန်ကုန်မြစ်နဲ့ရန်ကုန်မြို့ပေါ့အဲ့ဒီနာကမြေကမ်းလာကရှိတဲ့မြို့နယ်တွေပေါ့အထူးသဖြင့်တော့လမ်းမတော်တို့ပါတို့ပေါ့လမ်းမတော်တို့ကျွန်တော်တို့အလုံးလို့စသည်အရပြုစုံအောင်စသည်အရဆိုလိုတာကတော့မြေကမ်းဘေးနဲ့ကပ်ရရှိတဲ့ဆွေးဘက်ကမ်းပေါ့တိုင်းကြီးရဲ့ဆွေးဘက်ကမ်းမှာရှိတဲ့တချို့မြို့နယ်တွေနဲ့ကျွန်တော်တို့ရန်ကုန်မြို့ရဲ့အရှိတ်အရှိတ်ဆိုတာကတော့ကျွန်တော်တို့အရှိတ်ကမ်းမှာရှိတဲ့မြို့နယ်တွေပေါ့မြို့တစ်တည်းလည်းရှိတာပေါ့အဲ့မြို့တွေကတော့ငလျင်လိုင်းလာရင်ပူခံနိုင်ရည်ရှိတယ်ဘာဖြစ်လို့လဲဆိုလို့ရှိရင်သူတို့ကအရင်တည်းကတော့သူကကိုယ်လေးပေါ့မြေပြော့တယ်ပေါ့သူကဟိုးရင်ထဲမှာရှိတဲ့နှုံးတင်မြေလူတွေပါတွေမှာနည်းနည်းလေးတိတ်ပြီးတော့အရန်ကိုမချစ်လက်သေးတဲ့မြေပေါ်မှာအခြေတည်ထားတဲ့မြို့တွေပေါ့
အောက်ခံမြေသားရဲ့အနေထားနဲ့မကပ်ပါဘူးအောက်ခံမြေမှာကြောက်သား bedrock ရဲ့အတိမ်နဲ့တွေးငရင်အလားအလာရှိတဲ့နေရာတွေနဲ့လည်းသက်ဆိုင်ပါတယ
်ရန်ကုန်မြို့ရဲ့ငလင်အလားအလာကိုငလင်လိုင်းကဘယ်ကနေလာနိုင်လဲဆိုရင်ကျွန်တော်တို့သတိပြည့်ကြောရပဲအဓိကလာနိုင်တာပေါ့တိုင်းပြည်ကရန်ကုန်မြို့ရဲ့အရှိတ်ကကျွန်တော်တို့ဒီကီလိုမီတာ20ကျော်30ဝန်းကျင်လေးပါလောက်မှာရှိတာပေါ့အဲ့ဒီကနေပြီးတော့လှုပ်ခက်ခဲရဲ့ငလျင်လေးလှုပ်ခက်ခဲမယ်ဆိုလို့ရှိရင်တော့ရန်ကုန်မြို့အရှိတ်ကျမ်းကိုလည်းအနည်းဆုံးရောက်လာမယ်ပို့ပြီးတော့နှီးတာပေါ့ရန်ကုန်မြို့ရဲ့အရှိတ်ပိုင်းမြို့နယ်အဲ့ဒါတစ်ပိုင်းနောက်ပြီးတော့ကျွန်တော်တို့ကအောက်ခံမြေသားအနေထားပါမြေသားအနေထားနဲ့အောက်ခံကြောက်ပေါ့အောက်ခံကြောက်အနေထားရဆိုလို့ရှိရင်အဲ့ဒီပိုင်းနေရာနည်းနည်းပို့ပြီးအောက်ခံကြောက်သားနဲ့လည်းဝေးတယ်အပေါ်မှာမြေကြီးရများတယ်ဆိုတော့သူကငလျင်လိုင်းကိုသူကပို့ခံရမယ်ပို့ခံရမယ်ဆိုတော့ပမာဏတူရဲ့လိုင်းတစ်ခုကလာခဲ့မယ်ဆိုရင်တော့အဲ့မျိုးနေတွေကကျန်တဲ့မျိုးနေတွေကပို့ခံရမယ်ဥပမာစမ်းကြောင်းလို့မျိုးဗဟန်းလို့မျိုးပေါ့နော်ကျွန်တော်တို့အဲ့မျိုးနေအချို့အစိပ်ပိုင်းနေဆိုရင်အောက်ခံကြောက်သားနဲ့နီးတယ်ပေါ့နည်းနည်းမာတယ်ပေါ့မာတော့သူကနည်းနည်းငလျင်လိုင်းကိုနည်းနည်းခံနိုင်တယ်ပေါ့အဲ့တော့အယူနယ်ဒီမှာရှိတဲ့အဆောက်အုံတွေကတော့ပုံအဆောက်အုံပုံစံတစ်ခုရဲ့ကိုတပြေးညီတည်းပဲတတ်မှတ်မယ်ဒီပုံစံနဲ့ပဲစောင့်မယ်ဆိုလို့ရှိရင်တော့မှကျွန်တော်ကဒီခုနအလေကျောမှာရှိတဲ့ဗဟန်းတို့တချို့စမ်းကြောင်းတချို့နေ လေယာဉ်တွေကျွန်တော်ဒီမှာယူစပြရချင်းအဲ့လိုမျိုးနေရတော့ဦးလေယာဉ်ရန်ကုန်အဲ့ကျွန်တော်ခုနပြောတဲ့အရှိကျန်းတို့ဒီလှိုင်းမြင့်နဲ့ကပ်ရက်ပြီးရမြို့နေပြီးဆက်ကိုသူကပို့ပြီးတော့ခန်းနိုင်ရရှိဘူးပေါ့နော်ဒါကတော့ကျွန်တော်တို့ကရေပုံရအားဖြင့်ပြောတာပ
ါတိဆောက်ထားတဲ့အဆောက်အဦရဲ့ခိုင်ကျက်မှုဟာမြေပြော့မှာတိထားမထားနဲ့အောက်ခံကြောက်သားပေါ်မှာမူတည်ုံနဲ့မကပါဘူးအဆောက်အဦရဲ့ဒီဇိုင်းပေါ်မှာလည်းမူတည်နေပါတယ
်အဆောက်အဦရဲ့တောက်လုပ်တဲ့ဒီဇိုင်းပေါ်မှာလည်းမူတည်သေးတာပေါ့ဒီမြေပုံမှာဆိုလို့ရှိရင်လေဘယ်မျိုးနဲ့ဘယ်အေရီယာမှာနည်းနည်းလိုင်းလာမဲ့အချိန်ဘယ်လောက်တန်ဖို့ဆိုကျွန်တော်ကဖော်ပြထားတာပေါ့အဲ့လိုဖော်ပြထားတဲ့အတွက်ကြောင့်ကျွန်တော်ကအဲ့တန်ဖို့ကြည့်ပြီးတဲ့အခါမှာဒီ structure engineer ပေါ့ကျွန်တော်တို့ engineer တွေကကိုးစောင့်မဲ့မိမိရဲ့အဆောက်အဦရဲ့ design အဆောက်အဦရဲ့အထက်အမြင့်အခြေစားကြီးအဲ့ပုံမှာမူတည်ပြီးတော့ကျွန်တော်တို့ upgrade resistance ဖြစ်အောင်သူတို့ကဒီ structure design ကလည်းဘေးရင်ကုန်းမှလည်းညွှန်းလာတာပေါ့ဒီတန်ဖို့လို့ရှိရင်လို့စကြာမျိုးဆောင်ရင်ဖေးဆိုင်ရင်ဆိုင်မျိုးကိုကာပြီးဘလောက်ဆောင်အောင်ဒါတော့ဆက်ပြီးသားပြည်ရင်ပို့ဖို့ကျွန်တော်မြန်မာနိုင်ငံကနေပြောခုလက်ရှိဒီကိုပါဒီလိုနဲ့ပြည်ရင်ပို့အပ်ဆက်ပြီးသားရှိပါတယ်ဆောင်စနစ်အကုန်လုံးပဲပါအဲ့ဒီအောင်ကျွန်တော်တို့ကဒီငန်းဆိုစကြာရင်များဒီမနေ့တိုင်းရှိနေကျွန်တော်ပြတ်ချက်ပြီးတော့ဆောင်အောင်ပါတော့အဲ့လိုမျိုးဆောက်တဲ့အစားအဝူးဆိုလို့ရှိရင်တော့ဒီကရေပြောတဲ့အချမ်းပေါ့မလီနောင်ပူခံရတဲ့မျိုးနယ်တွေမှာရှိရင်ရှိတော့ညာလေဒီပါမလီနောင်ကောင်းကောင်းခံနိုင်ရန်ကုန်မြို့ရဲ့ဘေးနီယာမှာပဲဆော့ဘူးဒီလိုမျိုးတော့ခဏလေးမှာဆက်ပ
ါမယ်မြန်မာနိုင်ငံမြင်းငင်းကော်မတီကအထွေထွေအထွန်းရင်မှုဥတူရအောင်ပါရန်ကုန်မြို့အတွက်အန်ရရန်ဝန်းပြမြေပုံထုတ်ထားတာရှိနေပေမဲ့ငရင်တန်းတင့်နိုင်ခြင်းနဲ့သက်ဆိုင်တဲ့ပြည်စုံကောင်းမွန်တဲ့သူတည်တနာအချက်လက်တွေရအောင်ဆက်ပြီးလှုပ်ဖို့လိုနေသေးတယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆောင်ကြအောင်